မြစ်စင်ကျင်းပတဲ့ဒီ NATO မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကိုတက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာလစ်သူအေးနီးယားမြို့တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ NATO ထိပ်သီးအစည်းအဝေးမှာတော့ရုရှားရဲ့ဒီယူကရိန်းကျူးကျော်စစ်ဟာအဓိကဆွေးနွေးချက်တစ်ခုဖြစ်လာပါလိမ့်မယ်။ဗြိတိန်အပါအဝင်နိုင်ငံပေါင်း123နိုင်ငံကတားမြစ်ထားတဲ့စင်ကဲပေါက်ကွဲစီတဲ့ cluster bomb တွေကိုအမေရိကန်ကယူကရိန်းကိုပေးပို့မယ်ဆိုတဲ့ကိစ္စဟာလည်းဒီအစည်းအဝေးမတိုင်ခင်မှာလွှမ်းမိုးနေပါတယ်။ဒီမတိုင်ခင်ကတော့သမ္မတဘိုက်ဒန်ဟာဗြိတိန်နိုင်ငံလန်ဒန်မှာထောက်နာပြီးတော့Charles Bean ကိုရောဗြိတိန်ဝန်ကြီးချုပ်နဲ့ပါတွေ့ဆုံပါတယ်။ဝန်ကြီးချုပ်ဆူနန်နဲ့တွေ့ဆုံခဲ့ကြမှာတော့ဗြိတိန်ရဲ့ဆက်ဆံရေးဟာကြောက်ဆောင်ကြောက်ခဲလို့မျိုးခိုင်ခိုင်မာမာရှိနေတယ်လို့သမ္မတဘိုက်ဒန်ကပြောခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်တွေနဲ့ယူကရိန်းကိုစင်ကဲပေါက်ကွဲစေတဲ့ cluster bomb တွေထောက်ပံ့မယ်ဆိုတဲ့အပေါ်မှာအမေရိကန်နဲ့ဗြိတိန်အပါအဝင်မဟာမိတ်တွေကြားမှာသဘောကူးလဲမှုတွေကတော့ရှိခဲ့ပါတယ်။လူအများများသိစေနိုင်တဲ့ cluster bomb အသုံးပြုမှုကိုဗြိတိန်အပါအဝင်နိုင်ငံပေါင်း123နိုင်ငံကတားမြစ်ထားတာပါ။NATO အဖွဲ့အစည်းရဲ့မူပေါင်းအပြင်ကနေပြီးတော့ယူကရိန်းရဲ့ရေရှည်လုံခြုံရေးအာမခံချက်ပြီးနိုင်ဖို့နီလန်ရှာဖွေရေးကိုအမေရိကန်သမ္မတနဲ့ဗြိတိန်ဝန်ကြီးချုပ်နှစ်ဦးတို့ကအလေးပေးပြောခဲ့ကြပါတယ်။ယူကရိန်းဟာ NATO အဖွဲ့ဝင်ဖြစ်လာဖို့အဆင်သင့်မဖြစ်သေးဘူးလို့ယူဆတဲ့အကြောင်းသမ္မတဘိုက်ဒန်ကပြောခဲ့ပါတယ်။ NATO အဖွဲ့ဝင်ဖြစ်ရေးယူကရိန်းအနေနဲ့ပြုပြင်ပြောင်းလဲစရာတွေရှိသေးတယ်လို့ပဲ။တစ်ချိန်တည်းမှာတော့ရုရှားစစ်မပြီးပြတ်သေးပဲနဲ့ယူကရိန်း NATO အဖွဲ့ဝင်ဖြစ်လာမယ်ဆိုရင်တော့ဒီစစ်ထက်ကို NATO တစ်ခုလုံးကိုပါဆွဲသွင်းတယ်လို့ဖြစ်လိမ့်မယ်လို့သမ္မတဘိုက်ဒန်ကထောက်ပြပါတယ်။ဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံမှုပြီးမှာတော့အမေရိကန်သမ္မတဘိုက်ဒန်ဟာဝင်းစတန်နန်တော်ကိုတွားပြီးတော့ Charles Bean နဲ့တွေ့ဆုံပါတယ်။အဲဒီမှာတော့ဥတီရာသည်ဖောက်ပြန်မှုတက်ဖြစ်ရေးအတွက်ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကယင်းနှိမ့်နှုတ်နယ်မှုတွေတိုးမြင့်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။